မြန်မာနိုင်ငံရဲ့နိုင်ငံရေးပြဿနာကိုကြားဝင်ဖြန့်ဖြေးရေးဆောင်ရွက်ပေးနေတဲ့ကုလသမဂ္ဂအထူးကိုယ်စားလှယ်မစ္စတာဂမ်ဘာရီကိုအပြည်လာကြမှာမြန်မာပြည်တွင်းလာရောက်ခွင့်ပြုမယ်လို့မြန်မာစစ်အစိုးရကအကြောင်းပြန်ခဲ့ပြီးရန်ကုန်မြို့မှာရှိတဲ့ UNLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကမြန်မာစစ်အစိုးရဟာနိုင်ငံတကာကတောင်းဆိုနေတဲ့အမျိုးသားပြန်လည်ညှဉ်းပန်းစစ်ရေးလုပ်ငန်းစဉ်ကိုစိတ်ကောင်းစေစနာကောင်းနဲ့ဆောင်ရွက်နေပါတယ်ဆိုတာပေါ်လွင်အောင်မပြနိုင်သေးဘူးလို့ဝေဖန်လိုက်ပါတယ်။ထိသိမ့်ခံထားရတဲ့ဒေါအောင်ဆန်းစုကြည်နဲ့ဥတင်ဦးအပါဝင်နိုင်ငံရေးအကျဉ်းသားတွေပြန်လွတ်ပေးဖို့ NLD ကောင်းဆောင်ပိုင်းနဲ့လွတ်လွတ်လပ်လပ်တွေ့ဆုံခွင့်ပေးဖို့စတာတွေကိုလည်းဒီကနေ့ထုတ်ပြန်တဲ့ NLD ညင်ညာချက်မှာထပ်မံတောင်းဆိုထားပါတယ်။ဒီကြောင့်ဒေါ်လာလတန်းကဘန်ကောက်မြို့ကနေသတင်းပေးပို့ထားပါတယ်။
မြန်မာနိုင်ငံမှာစက်တင်ဘာလကယဟန်ရှိလူတွေဆန္ဒပြမှုကိုအာဏာပိုင်တွေကအကြမ်းဖက်နှိပ်ကုပ်ခဲ့ခြင်းပြီးလုံခြုံရေးကောင်စီကပြီးခဲ့တဲ့နှစ်အောက်တိုဘာလကကြီးညာချက်ဆောင်ထုတ်ပြန်ခဲ့ရမှာမြန်မာစစ်စိုးရကိုအုပ်စုအလုံးတို့ပါဝင်တဲ့စစ်မှန်တဲ့အမျိုးသားပြန်လည်ရင်ကြစီဖော်ဆောင်မှုနေအင်းကျဲကျုပ်ကြခန်းနေရတဲ့မြန်မာဒီမိုကရေစီကောင်းဆောင်ဒေါအောင်ဆန်းစုကြည်ပါဝင်နိုင်ငံရေးအကျဉ်းသားအလုံးပြန်လှုပ်ပေးပြီးဆန္ဒပြမှုဖြစ်ပွားရတဲ့အခြေခံအကြောင်းအရင်းတွေဖြစ်တဲ့စီပွားရေးချုံချမှုအခြေအနေတို့တဲ့ကောင်းမွန်လာအောင်ဖော်ဆောင်ဖို့စသဖြင့်တိုက်တွန်းခဲ့တာဖြစ်ပါတယ်။အဲ့ဒီတိုက်တွန်းချက်တွေကိုဖော်ဆောင်ရမှာကုလသမဂ္ဂကဦးဆောင်ပြီးနိုင်ငံတကာကအကူအညီပေးဖို့အစဉ်သင့်ရှိတဲ့ကြောင်းကန့်နှံ့ခဲ့ပြီးမြင့်ပြီးခဲ့တဲ့လေးလအတွင်းဒီအချက်တွေကိုလက်ဆုပ်လက်ကမ်းပြနိုင်လောက်အောင်မြန်မာစစ်စိုးရဘက်ကဖော်ဆောင်တာမတွေ့ရခဲ့တဲ့အပြင်ကုလသမဂ္ဂရဲ့ဂျားဝင်ဆောင်ရွက်ပေးမှုကိုဦးစီးဆောင်ရွက်ပေးနေတဲ့မစ္စတာဂမ်ဘာရီလည်းလောလောဆယ်မြန်မာနိုင်ငံကိုတွားရောက်ခွင့်မရတယ်လို့နေအင်ကျဲကျုပ်ကြခန်းနေရတဲ့မြန်မာဒီမိုကရေစီကောင်းဆောင်ဒေါက်အောင်ဆန်းစုကြည်နဲ့လည်းဆက်ဆံရေးဝန်ကြီးဦးအောင်ကြည်တို့ကြားလေးချိန်မြောက်တွေ့ဆုံခဲ့ပြီးမြင့်ဖြစ်ထွန်းတိုးတက်မှုတွေအကြောင်းထုတ်ပြန်ကြေညာခြင်းမရှိတဲ့အတွက်တွေ့တယ်ဆိုတာလောက်ပဲနိုင်ငံတကာကသိကြတာဖြစ်ပါတယ်။ဒါကြောင့်လည်းခုလိုချင်းနေမျိုးအောက်မှာ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကကြေညာချက်မှာမြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်အမျိုးသားပြန်လည်ရင်ကြားစီဟာအရေးကြီးတဲ့အကြောင်းဖော်ပြထားပြီးအတိတ်ရဲ့သင်္ကန်းစာကိုယူကလူလူအကျိုးအတွက်ဆောင်ရွက်ဖို့တိုက်တွန်းထားတယ်လို့ဥညာဝင်းကပြောပါတယ
်။အခုကျွန်တော်တို့ရဲ့ကြေညာချက်ဒီကျွန်တော်တို့လက်ရှိမြန်မာနိုင်ငံအစိုးရဘက်ကအမျိုးသားညီညာစီရေးအတွက်တစုံတရာတိုးတက်မှုမပြတဲ့အတွက်ကျွန်တော်တို့ဒီဟာတွေနဲ့ပတ်သက်ပြီးတော့ပုံမူပြီးတော့ချင်းချအောင်မဲ့လူအချက်တွေကိုသိတာအောင်ကျွန်တော်တို့ထုတ်ပြန်ခြင်းဖြစ်ပါတယ်။
ဟုတ်ကဲ့။အထူးသဖြင့်ဒေါအောင်ဆန်းစုကြည်ကမစ္စတာဂမ်ဘာရီနဲ့နောက်ဆုံးတွေ့တဲ့အချိန်မှာဟိုကြေညာချက်ပေးလိုက်တဲ့အခါမှာဒေါက်တာစုကြည်နေနဲ့ဟိုမြန်မာစစ်စုရနဲ့တွေ့ဆုံဆွေးနွေးဖို့အစီအစဉ်ရှိတယ်အထူးသဖြင့်စစ်မှန်ပြီးတော့ဟိုတိုင်းပေါင်းပေါ့နော်အချိန်ကန့်သတ်ရှိရမယ်ဆိုတော့အခုအနေအထားမှာကတော့ဧပြီလလယ်မှာမစ္စတာဂမ်ဘာရီကလာဖို့အလားလာဖြစ်နေတယ်လေဆိုတော့အခုလက်ရှိအခြေအနေမှာမြန်မာစစ်စုရအနေနဲ့အခုလိုဒီမိုကရေစီပြင်ပြောင်းရေးမှာနှေးကွေးနေတာကဘယ်အချက်တွေကြောင့်လို့ဥညာဝေးတို့သုံးသပ်မိပါလဲရှင်
ကျွန်တော်တို့ပြောနေတာကစိတ်စေတနာပဲကျွန်တော်တို့လက်ရှိအစိုးရမှာအမျိုးသားပြန်လည်ရင်ကြားစီရင်တဲ့စိတ်ပြေနာရှိရင်ဒီနေ့ကျွန်တော်တို့ထုတ်တဲ့ကျွန်တော်တို့ကြေညာချက်အချက်တွေကိုလည်းလက်ရှိသိနေကျွန်တော်တို့သံတမကမစ္စတာဂမ်ဘာရီကိုလည်းအစိုးဆုံးပြန်လည်ဝင်ကြည့်သိနေတဲ့ကျွန်တော်တို့အမြင်မှာ
နောက်ပြင်ပမှာကတော့လေမြန်မာနိုင်ငံဒီမိုကရေစီရရှိရေးကိုဒီဇိုင်းမမထောက်ခံအားပေးလာတဲ့အစိုးရတွေကပြောကြတာအထူးသဖြင့်ပါနော်အမေရိကန်အစိုးရရရှိသူကပြောကြတာကတော့ဒေါအောင်ဆန်းစုကြည်နဲ့ဦးအောင်ကြည်တို့အခုလေးချိန်မြောက်တွေ့ပြီပေါ့နော်ဒီလိုတွေ့ပြီးတော့ဘာမှတည်စိတ်အချက်လေးလည်းမသိရတဲ့အနေအထားမျိုးကအာရကြည်နာစရာမရှိဘူးလို့တော့ပြောနေကြပါတယ်ဦးညံ
ဟုတ်ကဲ့ပါကျွန်တော်တို့ကလည်းလက်ရှိအခြေအနေကအခုအများအမြင်လို့လည်းအများအမြင်လို့တိုးတက်မှုမရှိဘူးဆိုတော့ကျွန်တော်လက်ခံတယ်လက်ရှိအစိုးရကအမျိုးသားရင်ကြားစီရေးအတွက်စိတ်ကောင်းစီလို့နဲ့ထောက်ရနေတယ်ဆိုတော့အချက်လည်းကိုမပေါ်နေသေးဘူးလို့ပဲကျွန်တော်တို့ပြောချင်ပါတယ်